မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရမယ်ခင်ဗျာ
။နိုင်ငံသားအလုံးအထူးသဖြင့်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့မတူကွဲပြားမှုနဲ့ပူးပေါင်းပါဝင်မှုကဒီမိုကရေစီကိုအားကောင်းစေပါလေ။ဒါကြောင့်ရပ်ဖက်နဲ့နိုင်ငံရေးကဏ္ဍတွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပုံမပါဝင်လာနိုင်မှုကိုမြင့်တင်ရေးကသမရဂျိုးဘိုင်နဲ့အစိုးရအဖွဲ့ရဲ့ထိတ်တန့်ဦးစားပေးဖြစ်ပါလေ။ဒုတိယအချိန်မြောက်ဒီမိုကရေစီထိပ်သီးအစည်းအဝေးပွဲနဲ့အတူတွဲလျက်ကျင်းပတဲ့အမျိုးသမီးများရဲ့အဆင့်အတန်းနဲ့ဒီမိုကရေစီအခြေပြမှုခေါင်းစဉ်နဲ့ဆွေးနွေးတဲ့အခမ်းအနားမှာကမ္ဘာနေရာအတော်များများမှာအမျိုးသမီးတွေရဲ့အခွင့်အရေးကချိမ့်ချောက်ခံနေရတယ်ဆိုတာကျွန်တော်တို့အားလုံးသိပါပဲလို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ
်။ Repressive governments are passing targeted laws to restrict women's fundamental freedoms including
ပိနေချိုချေတဲ့အစိုးရရလွတ်လပ်စွာပြောဆိုခွင့်နဲ့စွေးခွင့်အပါအဝင်မျိုးသမီးရဲ့အခြေခံလွတ်လပ်ခွင့်ကိုကန့်သတ်ဖို့ပြစ်မှတ်ထားတဲ့ဥပဒေတွေကိုပြဋ္ဌာန်းနေပါတယ်။မျိုးသမီးတွေမိန်းကလေးငယ်တွေနဲ့အထူးသဖြင့်အစဉ်အဆက်အပယ်ခံခွဲခြားဆက်ဆံခံထားရသူတွေဖြစ်တဲ့ LGBTQI+ လို့ခေါ်တဲ့လိင်တူချင်းတိတ်ညက်သူ၊လိင်စစ်ကွဲပြားသူတွေ၊လူမျိုးမျိုးနွယ်စုနဲ့ဘာသာရေးအရမတူကွဲပြားတဲ့အတိုင်းဝိုင်းကလာသူတွေဟာအစွန်းရောက်သူတွေရဲ့ပြစ်မှတ်ထားမှုကိုခံနေရပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောသွားတာပါ။ဒါပေမဲ့အမျိုးသမီးတွေဟာသူတို့ရဲ့ဒန်းတူအခွင့်အရေးတွေကိုညှင်းပယ်ခံနေရတာကအာဏာရှင်စနစ်မှလည်းမဟုတ်ဘူးလို့လည်းဝန်ကြီးဘလင်ကင်ကမှတ်ချက်ပြုပါတယ်
။ In far too many parts of the world, women and girls still do not have equal opportunities to study and work. Women journalists.
ဘာနီယာတို့များများမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာဒန်းတူပညာသင်ကြားခွင့်နဲ့အလုပ်လုပ်ကံခွင့်မရကြသေးပါဘူး။အမျိုးသမီးသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားတွေအပါအဝင်အမျိုးသမီးအများပြားဟာအင်တာနက်အွန်လိုင်းပေါ်မှာကြမ်းဖက်တိုက်ခိုက်နှောက်ယှက်တာတွေကိုအမြဲခံနေရပါတယ်။အကြမ်းဖက်မှုရဲ့အသားကောင်ဖြစ်ခဲ့ရတဲ့အမျိုးသမီးတွေကလည်းမကြာခဏဆိုသလိုတရားမျှတမှုတရားရေးရအေးအေးယူဆောင်နိုင်ခွင့်ရည်သူညီမျှမရရှိကြပါဘူး။အမျိုးသမီးတွေဟာခွဲခြားဆက်ဆံခံရလေရှိပြီးဒါကသူတို့အတွက်အားနည်းချက်ဖြစ်စေပါတယ်လို့ဝန်ကြီးဘလင်ကပြောသွားတာပါ။ဒီလိုအင်အားစုတွေရဲ့မျက်နှာစာမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးတွေနဲ့ကမ္ဘာတဝန်းကလူအခွင့်အရေးနဲ့ဒီမိုကရေစီအရေးအတွက်ဥဆောင်လှုပ်ဆော်လျက်ရှိပါတယ်။ပြီးတော့သူတို့ဟာဆုံးဖြတ်ချက်ချနိုင်တဲ့ကဏ္ဍတွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေနေရာရရှိဖို့အရေးကြီးကြောင်းပြသနေပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေဟာနေ့စဉ်လူမှုဘဝကနေအမျိုးသမီးတွေကိုဖျောက်ဖျက်ပစ်ဖို့မဆုံးမနစ်ကြိုးပမ်းနေတဲ့ကြားမှာပဲအမျိုးသမီးတွေဟာသူတို့ရဲ့လူအခွင့်အရေးကိုလေးစားဖို့တောင်းဆိုနေကြပါတယ်။တိုင်းပြည်ရဲ့ပုံမတောက်ပတဲ့အနာဂတ်အတွက်တိုက်ပွဲဝင်နေကြဆဲဖြစ်ပါတယ်။အီရန်နိုင်ငံမှာဆိုရင်လည်းကြီးမားတဲ့ချင်းချောက်မှုအောက်မှာရဲရင်တဲ့အမျိုးသမီးတွေဟာလက်မတွေပေါ်မှာချစ်တက်ပြီးအမျိုးသမီးအသက်နဲ့လွတ်လပ်မှုကိုတောင်းဆိုနေကြပါတယ်။အမေရိကန်ပြည်အောင်စုဟာဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်တွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပြည့်အဝလွတ်လပ်ပြီးဒန်းတူပါဝင်နိုင်မှုအတွက်လှုပ်ဆောင်နေတဲ့ဒီအမျိုးသမီးတွေအပါအဝင်ကမ္ဘာတဝန်းကခြားအမျိုးသမီးတွေနဲ့အတူစီးလုံးညီညွတ်စွာရပ်တည်လို့နေပါတယ်။တန်တမာရေးရနီးလန့်တွေကတစဉ်အမျိုးသမီးတွေကိုပတ်မိုးကူညီရေးနဲ့ကမ္ဘာတဝန်းမှာကြားမဒန်းတူညီများမှုမြင့်တရေးဂရုပြုပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလောက်ရက်တွေအောင်မြင်လာတဲ့အခါဒါဟာမှန်ကန်တဲ့လောက်ရက်ကိုလောက်ယုံတာမကပဲလုံခြုံပြီးတာယာဝါပြောတဲ့ပြည်သူအလုံးအတွက်အခွင့်အလွန်တွေပိုးပြေဝလာရေးလိုအပ်ချက်ကြောင့်လိန်မာပါနက်စွန်နဲ့လှုပ်ဆောင်တာလည်းဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကပြောပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။